အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာပြည်ကမြို့တိုင်းလူလူမှာကလေးတွေကိုအင်အကူလုသားတွေအဖြစ်ခိုင်းစေနေတာတွေ့ရပါတယ်ဒါပေမဲ့အင်အကူကလေးလုသားနဲ့သက်ဆိုင်တဲ့ဥပဒေမရှိသေးတဲ့အတွက်နိမ့်နာဆုံးရှုံးမှုတွေရှိတဲ့အကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
မြမလူဦးရေ93သားမှာ18သားဟာအသက်18နှစ်အောက်ကလေးတွေဖြစ်တယ်လို့ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ကဆိုပါတယ်ကလေး18သားမှာအလုပ်လုပ်နေတဲ့ကလေးဦးရေက3သန်းခွဲလောက်ရှိမယ်လို့ခန့်မှန်းပါတယ်ဘာသာရေးအဖွဲ့အစည်းတွေမှာမိခိုနေရတဲ့ကလေး2သိန်းကျော်ရှိတယ်လို့ UNICEF အဖွဲ့ကဆိုပါတယ်လက်နက်ကင်ပြည်ပကနဲ့တဘာဝဘေးအန္တရာယ်တင့်နေတဲ့ကလေး4သန်းလောက်ရှိနိုင်ပြီးအခုအညီလိုအပ်နေပါတယ်ကလေးဦးရေ95ရာခိုင်နှုန်းဟာဆင်းရဲတယ်လို့ပြောနိုင်ပါတယ်။ကလေးတွေဟာတိုင်းပြည်ရဲ့အနာဂတ်ပါ။အသက်18နှစ်အောက်အရွယ်ကိုကလေးအဖြစ် ILO အပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကသတ်မှတ်ထားပါတယ်။ဒါကြောင့်မြန်မာပြည်မှာကလေးလုပ်သားအများအပြားရှိပြီးအလုပ်မျိုးစုံကိုလုပ်ကိုင်နေကြပါတယ်။အင်းအကူအဖြစ်လုပ်ကိုင်နေကြတဲ့ကလေးတွေအကြောင်းကို ILO အပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကမနစ်ခါစာရန်ထုတ်ပါတယ်။ကျင်းလက်စင်းရသားနဲ့ပြိပက္ခဒေတာကတိုင်းသားတွေရဲ့ကလေးဟာအင်းအကူအများဆုံးလှုပ်တာတွေ့ရတယ်လို့ဖော်ပြပါသေး။အင်းအကူလှုပ်နေတဲ့ကလေးနဲ့လှုပ်မှုတဲ့ကလေးတွေကိုတွေ့ဆုံမေးမြန်းတာဖြစ်ပါသေး
။မြန်မာနိုင်ငံမှာကလေးလှုပ်သားတသန်း2သိန်းကျော်ရှိကြောင်း2015တို့ကလေးလှုပ်သားအစိုးရခန်းစာမှာဖော်ပြပါသေး။2019 ILO စစ်တမ်းကတော့ကလေးအင်းအကူအများဆုံးတုံးတဲ့ရန်ကုန်နဲ့ကလေးအင်းအကူအများဆုံးလာကြတဲ့မြောင်းမြမြို့နယ်ကိုအဓိကထားပြီးစမ်းစစ်ထားပါတယ်။ကလေးကိုအင်ကူလုသားဖြစ်ဖို့ဖန်တီးတဲ့အခြေခံကိုသုံးသပ်ထားပါတယ်။1993ကလေးသူငယ်ဥပဒေဟာစေယုံအလုပ်ယုံနဲ့ဆိုင်းဒီမှာလုပ်တဲ့ကလေးတွေနဲ့သာသက်ဆိုင်ပြီးအင်ကူအလုပ်နဲ့မသက်ဆိုင်ပါဘူး။ဒါကြောင့်ကလေးအလုံးမှာအင်ကူလုပ်ပံ권ရှိတယ်လို့ဖြစ်နေပါတယ်။အင်ကူအများစုဟာမိန်းကလေးတွေဖြစ်ကြပြီးအင်နွေးအလုပ်တွေလုပ်ကြရပါတယ်။ယောက်ျားလေးကတော့အင်ပြင်းမှာတပြည့်စည်းလဲခြံဆောက်အခြားတောက်တူမယားတွေလုပ်ကြရပါတယ်။
ဒါပေမဲ့အင်အကူလုပ်တဲ့ယောက်ျားလေးဟာလူနည်းစုသာဖြစ်ပါတယ်။ယောက်ျားလေးအများစုဟာစားတောက်ဆိုင်ဘတ်စကားဂိတ်စိတ်ကန်းနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာအလုပ်လုပ်ကြပါတယ်။ခြေလက်ဒေတာမှာမိဘဆင်းရဲမှုနဲ့ပညာသင်ဖို့အခွင့်အလမ်းမရှိမှုဟာအင်အကူလုပ်ဖို့တောင်းအားပေးလို့ဖြစ်နေပါတယ်။လေယာအလုပ်ကိုမပင်မမဲ့ပေါ်ပါပြီးဘေးကင်းတဲ့အင်အကူလုပ်ဟာကလေးတွေနဲ့တင့်တော်တယ်လို့ခြေလက်နေမိဘတွေကယူဆကြပုံရပါတယ်။နေနေကံပြိပကဖြစ်ွားတဲ့အရာဒေတာမှာတော့စင်းရင်းနွမ်းပါမှုအပြင်ယုံကြုံမှုမရှိတာကလည်းကလေးတွေကိုမြို့ကိုဆေလွတ်ရတဲ့အကြောင်းရင်းတစ်ခုဖြစ်ပါလေ။မြို့မှာအင်ကူလုံရင်ဗမာစာတက်ချွန်းလာရင်နောက်ကအလုရှာရမှာနဲ့ပညာဆက်တင်ရမှာလဲအထောက်အကူဖြစ်မယ်လို့ယုံကြည်ကြပါတယ်
။ကလေးအင်ကူရှာဖွေရမှာယုံကြည်စိတ်ချမှုဟာမိဘအတွက်အရေးကြီးဆုံးဖြစ်ပါလေ။ဒါပေမဲ့အချိန်အရကလေးအင်ကူရှာဖွေသူကိုယုံကြည်ဖို့သာရှိပါလေ။ကလေးအင်အကူစူဆောင်းသူတွေဟာသူတို့နဲ့ပတ်သက်တဲ့အတိုင်းအဝိုင်းကိုဆက်သွယ်ပြီးစူဆောင်းတာများပါတယ်။ဘုန်းကြီးကျောင်းကစာတင်ပေးတဲ့စာတင်ကျောင်းတွေမှာကလေးအင်အကူရှာဖွေတာမျိုးလည်းရှိပါတယ်။ကလေးကိုအလုပ်ရှင်စီကိုရောက်အောင်ပို့ပေးတဲ့ဘုန်းကြီးတွေလည်းရှိပါတယ်။ကလေးတွေကိုဘေးကင်းရာကိုပို့ဆောင်ပြီးမိဘဆင်းရဲနွမ်းပါမှုတက်တော့အောင်ဘုန်းကြီးတွေကအကူအညီပေးတယ်လို့ယူဆကြပါတယ်။ကလေးအင်အကူတွေရွာကိုအလေပြန်လာတဲ့အခါသူတို့အပေါင်းအသင်းတွေကိုစီယုံသိမ့်သွင်းတဲ့ညီလာနဲ့ကလေးအင်ကူတွေကိုစူဆောင်းကြတယ်လို့အဲလိုစစ်တမ်းမှာဖော်ပြထားပါတယ
်။ယုံကြည်စိတ်ချရတဲ့ကလေးအကူရဖို့အတွက်အလို့ရှိတွေဟာသူတို့ရဲ့အသည့်မိတ်ဆွေတွေကတဆင့်ရှာဖွေတာရှိတယ်လို့ဂျာပွဲသားကတဆင့်ရှာဖွေကြလည်းရှိပါသေး။ရန်ကုန်ကြီးမင်းနိုင်ဘူရာဟာအင်ကူအလုပ်သမားတွေစုဝေးတဲ့စုံရက်လူဖြစ်နေပါသေး။အဲဒီနေရာကအခြားရက်ကတွေကိုကလေးအင်ကူတွေပို့ပေးပါသေး။ဝေစာလူရန်စားမှာဘာသာရေးခေါင်းဆောင်ဆရာဆရာမနဲ့လူပိများတဲ့ပုဂ္ဂိုလ်စသဖြင့်လူမျိုးစုံပါဝင်ပါတယ်။ဝေစာဟာမိမိကျိုးစီးပွားအတွက်ဂျောင်းဝင်ဆောင်ရွက်နေပြီးမဲ့သူတို့ကိုအလုပ်ရှင်နဲ့ကလင်းမိဘတွေကရိုသေလေးစားကြပါတယ်။အများအားဖြင့်အင်ကူလုတ်သားရဲ့မိဘတွေဟာကလေးရမဲ့လစာ3လစာကိုကြိုတင်ထုတ်ယူလေးရှိတာမို့ကလေးဟာအနည်းဆုံး3လပြည့်ရဲ့အထိအလုပ်လုပ်ရပါတယ်။ဝေစာပါရင်ဝဲကကိုနှုတ်ယူထားတာကြောင့်အချိန်မတန်မီစောပြီးအလုတ်ထွက်ရင်လက်သာနဆရော်ဖို့သတိပြုရပါလေအလုတ်မထွက်နိုင်အောင်လှုပ်ထားတာပါပဲ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့